အာဖဂန်နစ္စတန်နိုင်ငံကဘူးမြို့ကလူနည်းစုစိတ်ဘာသာဝင်တွေရဲ့ဖျားကြောင်ကိုစစ်သွေးကြော်တွေဒီနေ့မနက်စောပိုင်းကတိုက်ခိုက်ခဲ့တာကြောင့်နှစ်ယောက်ထပ်မံတည်ဆုံးပြီးတော့ခုနှစ်ယောက်ဒဏ်ရာရသွားတယ်လို့အာဖဂန်တာလီဘန်တာဝန်ရှိသူတွေကပြောပါတယ်တည်ဆုံးတဲ့သူနှစ်ယောက်မှာတစ်ယောက်ကစိတ်လူမျိုးတူဖြစ်ပြီးတော့နောက်တစ်ယောက်ကတော့တာလီဘန်လုံခြုံရေးအဖွဲ့ဝင်ဖြစ်တယ်လို့အာဖဂန်ပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရအဗ်ဒူနာဖီတာခေါ်ကသတင်းလောက်တွေကိုပြောပါတယ်တာလီဘန်အုပ်စုဟာကတ်ဤပါဝါအရက်ကဖျားကြောင်အဝင်ဝမှာရှိတဲ့လုံခြုံရေးတွေကိုလက်ပစ်ပုံးနဲ့ပစ်ပြီးတော့အဲ့ဒီဘုရားကျောင်းထဲဝင်သွားတာဖြစ်တယ်လို့ဒါကောကပြောပါတယ်။အဲ့ဒီနောက်တာလီဘန်လုံခြုံရေးတပ်ဖွဲ့ဝင်တွေကဘုရားကျောင်းဝင်းကိုအမြန်ဝိုင်းလိုက်ပြီးတော့နှစ်ဖက်အပြန်အလှန်ပစ်ခတ်ကြတာမှာစစ်သွေးကြွားတွေအကုန်လုံးတေဆုံးသွားခဲ့ပါတယ်။အဲ့ဒီနေရာကမိဂိုလုံးကြီးတွေထွက်လာတာကိုဒေသခံတွေဒေသတွင်းရုပ်သံလိုင်းတွေကပြသခဲ့ပါတယ်။စစ်သွေးကြွားတွေဟာဖောက်ခွဲပစ္စည်းတွေအပြစ်တင်လာတဲ့ကားကိုလူစီကားတဲ့နေရာကိုမောင်းပြီးဖောက်ခွဲဖို့ကြိုးပမ်းခဲ့ပေမဲ့သူတို့ပြစ်မှတ်ထားတဲ့နေရာကိုမရောက်ခင်မှာပောက်ကွဲသွားခဲ့တာလို့အာဖဂန်ပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရကပြောပါတယ်။တိုက်ခိုက်မှုဖြစ်ပေါ်တဲ့အချိန်မှာဘုရားကျောင်းအတွင်းလူ30လောက်ရှိတယ်လို့လည်းဘုရားကျောင်းတာဝန်ရှိသူတူကပြောပါတယ်။အခုချိန်ကြီးကဘယ်သူကမှဒီသူတို့လက်ချက်ဖြစ်တယ်လို့ထုတ်ဖော်ပြောဆိုတာမရှိသေးပါဘူးခင်ဗျာ။